bed was never pretty, 'cause it only served to make me more determined to achieve my final goal.
Having nothing fancy, right, in life, compared to, you know, the more privileged countries, you do have.
한국인들에게는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터는이제서부터 ီရှိတာလားဒီမိန်းကုံးတွေဟာကျမအတွက်ပိတ်ကိုတည်လို့ရဲ့ဆန္ဒပြင်ပြထားပါတယ
်အဲ့ဒါကတော့ NASA ကအမေရိကန်အာကာသစူဇန်လေးလာရေးဌာနရဲ့ကြောက်တိုက်ကောတယ်လီဖုန်းရဲ့စစ်မှုတက္ကသိုလ်မှာ GPL လို့တူောက်ခေါ်တဲ့ Jet Propulsion Laboratory ဌာနမှာအင်အားကြိုးကိုလွှတ်တင်ဖို့စီစဉ်ရှိတဲ့ Mars Helicopter Project ကိုဦးဆောင်နေသူမြန်မာအမျိုးသမီးမတ်မီမီအောင်ပဲဖြစ်ပါတယ်။သူဟာ GPL ဌာနမှာထူးဆိုနေမြို့သမီး၁၄ဦးနဲ့တဦးအပါအဝင်ဖြစ်ပြီးတော့သူ့အကြောင်းကိုအခုလိုဌာနရဲ့ website မှာဗီဒီယိုမှာဖော်ပြထားတာဖြစ်ပါတယ်။ GPL ဌာနမှာအမျိုးသမီးထူးဆိုသူ၁၄ဦးလို့ရှိရမှာအာရှနိုင်ငံကမြန်မာအမျိုးသမီးမတ်မီမီအောင်အပါအဝင်ဗီယက်နမ်ကစစ်စီးပြီးဒုက္ခတွေဖြစ်အမေရိကန်ကိုရောက်ခဲ့သူမယ်လနီချောင်းခမာနီလက်ချက်ကြောင့်ဖခင်ဖြစ်သူဆုံးရှုံးခဲ့သူကင်ဘူဒီးယားနိုင်ငံသူခနာရာအလက်စ်နဲ့ဗီယက်နမ်မှာဆေးကုမျိုးကြဆုံးပြီးအင်ဒိုနီးရှားဒုက္ခတွေစခန်းမှာတနေ့နေထိုင်ခဲ့ရကစစ်စီးပြီးဒုက္ခတွေဖြစ်ရောက်ရှိလာတဲ့ဟေဒီဟာမန်အဆရှိတဲ့အရှိတောင်အာရှကစစ်ပြီးဒုက္ခတွေတွေနဲ့ပါဝင်လာတွေ့ရပါတယ်။ဒါကဘာကိုတွားရောက်ဖို့စူးစမ်းခဲ့တဲ့ခီးစဉ်တွေမှာခီးစဉ်ကိုထိန်းချုပ်တဲ့စက္ကန့်တွေမှာအမျိုးသမီးတွေပါဝင်မှုကတိတာစွာနှစ်ပါခဲ့ပြီလို့လေခုလိုရှိဆောင်အမျိုးသမီး၁၄ဦးလို့ရုပ်ပုံနဲ့တကွသူတို့ရာထူးတာဝန်တွေထားဆောင်နေတာကိုမြင်တွေ့ရခြင်းအဖြစ်အာကာသစူးစမ်းလေ့လာမှုမှာရှေ့တန်းကပါဝင်လာတဲ့ဒီအမျိုးသမီးတွေရဲ့ပုံရိပ်တွေဟာအားကျစရာကောင်းတယ်လို့ဆိုရမှာပါစကြဝဠာကြီးမှာမစူးစမ်းမရှာဖွေရသေးတဲ့နေရာတွေကိုရှာဖွေရမှာအခုလိုညရေးထက်မြက်ထူးချွန်ပြီးအားကျစရာကောင်းလာတဲ့အမျိုးသမီး၁၄ဦးကိုကြည်ကြားအဖြစ်ကမ္ဘာထွန်းကနိုင်ငံအမျိုးမျိုးကလာခဲ့ကြပြီးမြေလူလေကောင်းရင်မြေကြီးရဲ့အမခန်းပွေရာကိုလေ့လာစူးစမ်းတဲ့အရေးအသွေးမှာတော့သူတို့တွေဟာအားလုံးတူညီကြတာတွေ့ရတယ်လို့လေ GPL ရဲ့အဖွင့်စာမျက်နှာမှာဖော်ပြထားပါတယ်မြန်မာမျိုးသမီးမမီမီအောင်ကတော့အမေရိကန်အာကာသစူးစမ်းလေ့လာရေးဌာန NASA မှာ GPL ရဲ့ Autonomous System ဌာနမှာလက်ထောက်ညွှန်ကြားရေးမှူးတူလည်းဖြစ်ပါတယ်။ဒလောဆယ်သူဟာ Mars အင်ဂျာဂျူကိုစူးစမ်းလေ့လာရမှာတုံးနိုင်တဲ့ Mars Helicopter စီမံကိန်းမှာ Manager တူလည်းဖြစ်ပါတယ်။သူကအမေရိကန်ပြည်ထောင်စုမှာမွေးဖွားခဲ့ပြီးမိဘတွေကတော့သင်္ချာပညာရှင်နဲ့အစားအစာဆိုင်ရာဓာတုပညာရှင်တွေဖြစ်ခဲ့ပါတယ်။သူတဲ့နှစ်ခွဲအရွယ်မှာ1980ခုနှစ်ဖြစ်တဲ့စီအနာသိမ့်ပြီးရှစ်နှစ်ကြာမှမြန်မာနိုင်ငံကိုမိသားစုပြန်ခဲ့ရမှာထိုစီမြန်မာနိုင်ငံမှာဒီမိုကရေစီခွင့်ရခေါင်းပါကစီရင်မွေးတည်ပြီးလူခွင့်ချိုးဖောက်မှုတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်။ဒါကြောင့်မို့သူတို့မိသားစုနေခဲ့ရတဲ့ဘဝနဲ့ပတ်သက်လို့အခုလိုသူကဗီဒီယိုမှာပြောပြခဲ့ပါတယ
်။ Life in Burma Myanmar now called is very different there were just very few things.
မြန်မာနိုင်ငံမှာနေထိုင်ကြရတဲ့ဘဝကတိတ်ကိုကွာခြားပါတယ်။တာမန်မိသားစုတွေတက်နိုင်တဲ့ပစ္စည်းကလည်းရှားပါတယ်။ကျမနေခဲ့တာကရိုးရိုးအိမ်ပါပဲ။ကျန်းပြင်ကတမန်တလင်းဖြစ်ပြီးတော့အိမ်ရှိမှရေသွင်းနေပါ။ကျမတို့စီမှာတီဗီမရှိပါဘူး။ရေဒီယိုဆိုလဲကိုဖွင့်ချင်တိုင်းဖွင့်နားထောင်လို့မရပါဘူး။တချို့ရက်တွေတချို့အချိန်တွေကျမကိုနားထောင်ချင်တာတွေကိုနားထောင်ခဲ့ရပါတယ
်။အကျက်တဲတွေကြားကသူအသက်70နှစ်အရွယ်မှာဒီဘာနှစ်ပါးဟာမလေးရှားတက္ကသိုလ်မှာအလုပ်ရခဲ့ကြရာကသူကမလေးရှားရှိအင်္ဂလိပ်ကျောင်းတန်းကိုပို့နိုင်ခဲ့ပြီးမမီမီအောင်ဟာစာကျူးစာခဲ့တဲ့အတွက်ကြောင့်လေဒီဘာတွေကသူအသက်16နှစ်မှာသူ့ကိုအမေရိကန်ပြည်ထောင်စုကိုပို့ခဲ့တာဖြစ်ပါလေအမေရိကန်ပြည်ထောင်စုမှာသူဟာအီလီနိုးတက္ကသိုလ်မှာ1988ခုနှစ်ကသိပ္ပံပွဲရခဲ့ပြီး1990ခုနှစ်မှာတော့ဆက်စစ်အင်ဂျင်နီယာမဟာသိပ္ပံပွဲကိုရရှိခဲ့တာဖြစ်ပါလေအင်္ဂါဂျူဘော်မှာစူးစမ်းလေ့လာဖို့2020မှာထုတ်တင်တဲ့ဂျူဘော်သွားယင်တွေမှာမောင်းတူနဲ့ဒရုန်းယင်အမျိုးအစားကိုတပါးပြီးပို့ဆောင်ဖို့ NASA ကပြင်နေတဲ့အဖွဲ့မှာ သူကဥဆောင်နေတာဖြစ်ပါလေ။သူတို့ဖွဲ့အစည်းနဲ့2020မှာအင်္ဂလာဂျိုကိုဆွတင်တဲ့ Rover Class စစ်ရုပ်ကြီးနဲ့အတူ MSH လို့ခေါ်တဲ့ Mars Scouting Helicopter မောင်းတူနဲ့ drone ရင်ကိုထည့်ပေးဖို့စီစဉ်နေတဲ့အကြောင်းကို2015ခုနှစ်ကကောက်တက်တက္ကသိုလ်ကကြီးမှုတဲ့ရှင်းလင်းပွဲမှာသူကအခုလိုတင်ပြသွားခဲ့ပါလေ။
It's going to scout ahead of a planetary surface rover to provide high-resolution aerial images. Okay, so the thought is for a high-resolution camera to complementary to a rover, you know, be able to fly far ahead of the rover to get
high-resolution images. မောင်းတူမဲ့ drone ရဟတ်ရင်ကကြိုပြန်တန်းပြီးပို့ပေးတဲ့ပုံတွေကို rover မှာရှိတဲ့စက်ကစစ်ဆေးပြီးတော့တိုက်ပံအချက်လက်တွေရယူဖို့ဘယ်နေရာကိုဘယ်အချိန်မှာဘာသုတေသနအတွက်သွားတင်နေဘယ်နေရာကိုတော့မသွားတင်ဘူးဆိုတာကိုစုံပြနိုင်မှာဖြစ်ပါတယ်အခုလိုတိုက်ပံဆိုင်ရာလေ့လာရေးအတွက်ရောစူးစမ်းစစ်ဆေးမှုတွေအတွက်ပါအကောင်းဆုံးဖြစ်အောင်လုပ်ပေးနိုင်မှာပါအ
င်္ဂါဂျူပေါ်မှာလွန်ခဲ့တဲ့9နှစ်ကစူးစမ်းလေ့လာဖို့စက်ရုပ်ရင်းတွေကိုNASA ကရှုတင်ခဲ့ပြီးဖြစ်တဲ့အတွေ့အကြုံလေးသူတို့တီထွင်နေတဲ့မောင်းတူနဲ့ drone ရင်ဟာအင်္ဂါဂျိုကိုစူးစမ်းလေ့လာရမှာစိတ်ယုတ်ရင်ကိုအထောက်ကူပြုစေတဲ့အကြောင်းလေး NASA သိပ္ပံပညာရှင်ဒေါက်တာဗဒိတာတင်က VOA ကိုရှင်းပြခဲ့ပါတယ
်လွန်ခဲ့တဲ့9နှစ်လောက်ကအင်္ဂါဂျိုပေါ်ကို Curiosity လို့ခေါ်တဲ့ကားစိတ်ယုတ်ကလေးတစ်ခုကိုတင်လိုက်ပြီးတော့အောင်မြင်စွာအဲ့ဒီပုံမှာအလုံးလုံးနိုင်ခဲ့ပါတယ်ခုလောလောဆယ်ရှိ Curiosity ဆိုတဲ့ robot စိတ်ယုတ်ကလေးကစမ်းပြီးတော့သွားနေရတဲ့ခါကျအချိန်ကုန်ပြီးတော့လိုအပ်တဲ့သိပ္ပံအချက်လက်ကိုမရနိုင်ဖြစ်နေတယ်။ဒါကြောင့်စိတ်ယုတ်ကလေးသိပ္ပံအချက်လက်စုဆောင်မှုအတွက်ကိုစပြီးတော့နှိမ့်ပြီးတော့မမောင်းခင်မှာလေထဲမှာပြန်ပြီးကင်းထောက်တဲ့လေနံလေးတစ်ခုလွတ်လိုက်လို့ရှိလို့ရှိရင်ပိုကောင်းတယ်ဆိုတဲ့အပြီးစဉ်ရှိခဲ့ပါတယ်။အဲ့ဒါ1980လောက်တည်းက NASA ကနေပြီးတော့ဒီကင်းထောက်လေနံလေးတွေကိုပြန်ဖို့အတွက်စီစဉ်ရောဒီဇိုင်းရောအမျိုးမျိုးလုပ်ခဲ့တယ်။ဒါပေမဲ့မလုပ်ဖြစ်ခဲ့ဘူး။အဲ့တော့2020အင်္ဂါဂျိုစိတ်ယုတ်ယင်ကလေးပေါ့နော် Mars 2020 Rover Mission လို့နာမည်ပေးထားတဲ့အဟုတ်ပြည့်တင်မှာဖြစ်ပါတယ်။အဲ့ပြည့်တင်တဲ့အခါကျတော့အခုဘာလုပ်ထားလဲဆိုတော့ NASA နေပြီးတော့ MHS Mars Scouting Helicopter ပေါ့နော် MSH ဆိုတဲ့ဟာကိုတွဲပြီးတင်ဖို့အတွက်ဒီ NASA Jet Propulsion Laboratory ဆိုတဲ့နေတော့အာဂါတာသိပ္ပံဌာနကွဲရနေပြီးတော့စူးစမ်းနေပါတယ်။မားဟယ်လီကော်ပတာခနက်ထည့်တဲ့ဘူးအရွယ်လောက်ပဲရှိပြီးတော့သူကနှစ်ပေါင်လောက်ပဲလေးတယ်။ဒီနေ့ကို3မိနစ်လောက်ပဲပြန်တန်းချိန်ရှိတယ်။ဒီနေ့ကိုမိုင်ဝက်တာတာခီးလောက်ပဲရောက်နေတယ်နဲ့ဒီဟယ်လီကော်ပတာလေးကိုသူတို့အခုဒီဇိုင်းလုပ်ပြီးတော့ဆင်ပြီးတော့စမ်းနေတာအောင်မြင်နေပါပြီ။ဒီဟယ်လီကော်ပတာကို2020မှာမား2020 robot ကားစက်ရုပ်ကလေးနဲ့သိပ္ပံအချက်လက်တွေကိုပို့ပြီးတော့မြန်မြန်ဆန်ဆန်တိုင်းနိုင်အောင်ဆင်လိုက်တာဖြစ်ပါတယ်။လုံးကလေးစိတ်နှစ်လောက်ကလွတ်ခဲ့တဲ့ကားလေးနှစ်ချင်းရှိပါသေးတယ်။အဲ့ဒီသင်းရဆိုလို့ရှိရင်တဲလေးညစ်ပြီးတော့ထုတ်လေးတက်ပြီးလုံးဝတုံးလို့မရတော့ဘူး။နောက်သင်း curiosity နဲ့လုံနေပါတယ်။အဲ့တော့အဲ့လိုမျိုးမဖြစ်အောင်လို့တဲရှိသလားကြောက်ရှိသလားဆိုတဲ့ဟာကိုဒီ helicopter လေးကအရင်သွားကြည့်နိုင်တယ်။ curiosity ကအခုဒီဆက်စုတုံးပဲသိပ္ပံအချက်လက်တွေပြဿနာအဝေးမသွားနိုင်တောင်ဆန်းကမြောက်ဆန်းကနဲ့သွားရတာလေ။အဲ့တော့ဒီကင်းတောက်လေးမြန်လေးရှိတယ်ဆိုလို့ရှိရင် तू က scouting အရင်လုံးနေမှာပေါ့နော်။လိုက်ကြည့်အဲ့ဒီပဲဒီနေရာမှာကြောက်ရှိရဒီနေရာမှာကြောက်တုံးရှိရဒီကြောက်တုံးကြီးအပြင်စိတ်ဝင်စားဖို့ကောင်းတယ်ဒါကိုလေ့လာမလားဆိုတော့ချက်ချင်းဆုံးဖြတ်ပြီးလို့ရှိရင်ခြားတဲ့ direction ပေးလိုက်လို့ရဆိုတော့ဟိုသိပ္ပံအချက်လက်တွေစုဆောင်ပွားအရန်ညံသွားလိမ့်မယ်ပေါ့နော
်အင်္ဂါဂျိုပေါ်မှာလေ့လာဖို့2020မှာ NASA ကရှုတင်တဲ့ Rover Robot စိတ်ယုတ်ရင်း mission နဲ့အတူကမ္မီမီအောင်ဦးဆောင်တဲ့ MSH for Mars Helicopter Project ရဲ့ Mars Scouting Helicopter ဆိုတဲ့မောင်းတူနဲ့ drone ရင်ကိုအတူဆင်လို့နိုင်တဲ့အလားအလာလေးရှိတဲ့အတွက်ကြောင့်လေကောင်းကင်တမှုကျေကိုဆွလဲမလွတ်စဒံရမြည်သည်ဆိုတဲ့သူရိုးစကားဟာမြန်မာမျိုးသမီးတဦးရဲ့အာကာသအောင်မြင်မှုကိုဖော်ကျူးရာရောက်ပါကြောင်းတင်ပြရင်းဒီသတင်းပိုင်းရဲ့မြန်မာကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်Determined to achieve my final goal, and I come back even stronger. Not an army.